အမေရိကန်ကာကွယ်ဝင်ကြီးအနေနဲ့တရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ပြီးမှတရုတ်ရဲ့ရည်ရွယ်မှုတွေကနေအာရှနိုင်ငံတွေကိုကာကွယ်ပေးမယ်လို့ကတိပေးလိုက်ပါတယ်။ထိုင်ဝမ်ပါဝင်အာရှနိုင်ငံတွေပေါ်တရုတ်ရဲ့ပုံမှုရည်လိုလာနေတာကိုဆက်ကျင်ကာကွယ်ပေးအစီအစဉ်တွေကိုကာကွယ်ဝင်ကြီးလွိုက်အော့စတန်ကစင်ကာပူနိုင်ငံကရှန်ဂရီလာဆွေးနွေးပွဲမှာဒီနေ့ချပြလိုက်တာပါ။ရုရှားကျူးကျော်စင်ပြီးအာရှဘက်မှာလည်းတရုတ်ကအလားတူလှုပ်လှမ်းမှုကိုနိုင်ငံတကာစိုးရိမ်မှုတွေရှိလာပြီးအာရှဒေသအတွင်းတရုတ်နဲ့တင်းမာမှုတွေကိုစစ်ပွဲပဋိပက္ခအစဉ်ရောက်မလာရေးဝိုင်းကိုက်တွယ်ဖြစ်ရှင်းပေးနေကြချိန်မှာဝန်ကြီးအော့စတန်ကအခုလိုပြောလိုက်တာပါ။ဝန်ကြီးအော့စတန်ကအင်ဒိုပစိဖိတ်ဒေသလုံခြုံရေးကအမေရိကန်စီးရေးမျက်နှာစာဦးစားပေးဖြစ်တယ်။ဒီဒေသဟာအမေရိကန်မဟာဗျူဟာတစ်ခုလုံးရဲ့အသက်သွေးကြောလဲဖြစ်တယ်လို့ဒီအာရှလုံခြုံရေးထိပ်တီးပွဲတက်လာတဲ့42နိုင်ငံကဝန်ကြီးတွေနဲ့အရာရှိတွေကိုပြောလိုက်တာပါ။တရုတ်ရဲ့ရည်ရွယ်မှုကိုစွန့်ရင်ကြတဲ့အာရှနိုင်ငံတွေအားလုံးတညီတညွတ်ထဲရင်ဆိုင်ဖို့အစီအစဉ်အသေးစိတ်ကိုလည်းရှင်းပြခဲ့ရမှာမဟာမိတ်ဖွဲ့မှုနဲ့စည်ရေးပူးပေါင်းဆောင်ရွက်မှုဖြင့်ရုရှားကိုစီးပွားရေးအားပေါင်းပြီးတန်ဖြတ်တာမျိုးပါဝန်ကြီးအော့စတန်ကပြောခဲ့ပါတယ်။ဒါပေမဲ့အခုလိုပြောနေတာကထိတ်ထိတ်တွေးဖို့ဒါမှမဟုတ်ပဋိပက္ခဖြစ်လာဖို့စည်ရေးတက်ခွဲဖော်ဖို့မဟုတ်ဘူး။အာရှရဲ့နေတူတော်မဟာမိတ်ဆက်ကျင်ဘက်အုပ်စုကြီးတွေဖော်ဆောင်ဖို့လည်းမဟုတ်ဘူးလို့သူကဆက်ထောက်ပြခဲ့ပါတယ်ခင်ဗျ။